ဗစ်တိုရီယာလို့ထင်ရှားတဲ့ကလေးငယ်လေးရဲ့မှုမှာတန်တရားတရားခံအဖြစ်ဆွတ်ဆွဲခံခဲ့ရတဲ့ကိုအောင်ကြီးကိုတရားရှင်လွှတ်ပေးလိုက်တဲ့အပေါ်မှာပြင်ဆင်မှုတင်ပေးဖို့ခရိုင်ဥပဒေရုံးနဲ့မှုကင်းတပ်ဖွဲ့ရုံးတို့ကတင်ပြထားတာကိုမန္တလေးတိုင်းဒေသကြီးဥပဒေချုပ်ရုံးကပယ်ချလိုက်ပါတယ်။ဒါကြောင့်ကိုအောင်ကြီးကိုပြန်လွှတ်ပေးလိုက်တာကခိုင်မာသွားပြီဖြစ်ပေမဲ့တကယ်ကျူးလွန်တဲ့တရားခံကတော့အခုချိန်အထိလွတ်မြောက်နေဆဲဖြစ်ပါတယ်။ဒီအကြောင်း VOA သတင်းတောက်မဆုစုကသတင်းပေးပို့ထားပါတယ်ရှင်။
နေပြည်တော် Wisdom Hill ပုဂ္ဂလိကမူကျိုးကျောင်းက၃နှစ်အရွယ်မိန်းကလေးလိမ်ပိုင်းဆိုင်ရာစော်ကားခံရတာနဲ့ပတ်သက်ပြီးတန်တရားတရားခံအဖြစ်ဆွဆွဲခံထားရတဲ့ကိုအောင်ကြီးကိုနေပြည်တော်တက္ကိနခရိုင်တရားရုံးကပြီးခဲ့တဲ့နှစ်ဒီဇင်ဘာလ18ရက်နေ့ကတရားရှင်လွှတ်ပေးခဲ့တာပါ။ကိုအောင်ကြီးရဲ့ဒီလိုတရားရှင်လွတ်မြောက်မှုနဲ့ပတ်သက်ပြီးရပ်ပေါင်း60အတွင်းတိုင်းတရားရုံးအထိအမှုပြင်ဆင်ခွင့်တင်သွင်းခွင့်ရှိတာကြောင့်တက္ကိနခရိုင်ဥပဒေရုံးနဲ့အမှတ်1မှုကင်းတပ်ဖွဲ့မှုရုံးနေပြည်တော်တို့ကဒီအမှုအပေါ်ပြင်ဆင်မှုတက်ရောက်ပေးဖို့မန္တလေးတိုင်းဒေသကြီးဥပဒေချုပ်ရုံးကိုတင်ပြခဲ့ပါတယ်။ဒါပေမဲ့တင်သွင်းမှုမတင်ဘူးလို့ဆုံးဖြတ်ခဲ့ကြောင်းမန္တလေးတိုင်းဒေသကြီးဥပဒေချုပ်ရုံးကဥပဒေအရာရှိဦးတင်မြင့်ဦးကဒီကနေ့မှသတင်းတောက်တွေကိုပြောခဲ့ပါတယ်
။ဒကိနခရိုင်ဥပဒေရုံးကဒီမှုကိုပြင်ဆင်မှုတက်ရောက်ပြီးဖို့တင်ပြတာရှိတယ်လို့အမှတ်1မှုခင်းတပ်ဖွဲ့မှုရုံးနေပြည်တော်ကလည်းပြင်ဆင်မှုတက်ပေးဖို့ရာတင်ပြထားကြောင်းသိရှိရပါတယ်။ကျွန်တော်တို့မန္တလေးတိုင်းဒေသကြီးဥပဒေချုပ်ရုံးအနေနဲ့အမှုရရဲ့မှုစစ်ဆေးပေါ်ပေါက်ချက်အရတရားရုံးအမိန့်ဟာဥရိယမှန်ကန်တင့်မြတ်ကြောင်းသုံးသပ်ရရှိတဲ့အတွက်ပြင်ဆင်မှုတင်သွင်းရန်မတင်ကြောင်းဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ
။ကိုအောင်ကြီးကိုတရားရှင်လွှတ်ပေးလိုက်တာနှစ်လပြည့်တဲ့ဒီကနေ့ဖေဖော်ဝါရီ18ရက်မှာမန္တလေးတိုင်းဒေသကြီးဥပဒေချုပ်ရုံးကဥပဒေအရာရှိနဲ့ရုံးအဖွဲ့မှုတို့ကကိုအောင်ကြီးအမှုနဲ့ပတ်သက်ပြီးသတင်းတောက်တွေကိုတွေ့ဆုံပြီးမိကုံးတွေကိုဖြေဆိုခဲ့ကြတာပါ။တိုင်းဥပဒေချုပ်ရုံးကလည်းအခုလိုဆုံးဖြတ်လိုက်တာကြောင့်ကိုအောင်ကြီးတရားရှင်လွတ်မြောက်မှုဟာခိုင်မာသွားပြီလို့ကိုအောင်ကြီးဘက်ကလိုက်ပါဆောင်ရွက်ပေးခဲ့တဲ့ရှင်နေဦးခင်မောင်စောကပြောပါတယ်
။တာမအားဖြင့်ကတော့ဒီဟာကာလစီကသာကြော်သွားပြီပေါ့ဗျာ။နောက်တစ်ခါတိုင်းဥပဒေချုပ်ရုံးကလည်းပဲဒါဆက်ပြီးတော့တက်ဖို့မသိဘူးလို့ပြောလိုက်တယ်ဆိုတော့ဒါကိုအောင်ကြီးကိုတရားရှင်လွတ်တဲ့ကိစ္စခိုင်သွားပြီလို့ပြောနိုင်တာပေါ့ဗျာ။အထူးပေါ့ဗျာအခွင့်အူအကြောင်းအရာမရှိရင်ပေါ့ဗျာ။ကိုအောင်ကြီးကဒီကိစ္စမှာအပြီးအပြတ်လွတ်တယ်လို့တတ်မှတ်နိုင်ပြီပေါ့ဗျာ။နော်
တရားခံအဖြစ်ဆွဆွဲခံထားရတဲ့ကိုအောင်ကြီးချုပ်ရက်နဲ့6လကျော်ကြာဒီအမှုကိုရင်ဆိုင်ပြီးတရားရှင်လွတ်မြောက်ခဲ့တာ2လပြည့်ခဲ့ပြီဖြစ်ပေမဲ့ဗစ်တိုးရီးယားအမှုရဲ့တရားခံအစစ်အမှန်ကတော့ပေါ်ပေါက်ချင်းမရှိသေးပါဘူး။တန်တရားတရားခံအဖြစ်ဆွဆွဲခံထားရတဲ့ကိုအောင်ကြီးကိုတရားရုံးကတရားရှင်လွှတ်ပေးခဲ့တဲ့နောက်တနေ့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကလင်းငယ်ဗစ်တိုးရီးယားရဲ့အမည်ရင်းနဲ့မိသားစုအချက်အလက်တွေကိုထည့်သွင်းပြောဆိုဖော်ပြခဲ့တာကြောင့်သတင်းစာရှင်းလင်းပွဲကိုဥဆောင်ခဲ့တဲ့မှုကင်းရက်တက်ဖွဲ့အရာရှိ၃ဦးကိုဥပဒေနဲ့မညီတဲ့လုပ်ရက်အတွက်တာဝန်ခံမှုအပါအဝင်အမှုမှန်ပေါ်ပေါက်ရေးအတွက်တရားစွဲနိုင်မှုမြန်မာနိုင်ငံလွတ်လပ်သောရှင်းနေများအသင်းကလည်းနိုင်ငံတော်တမန်တော်ထံလျှောက်ထားခဲ့တာပါ။ဒါပေမဲ့လည်းတလားကြော်ကြတဲ့အထိထူးခြားမှုမရှိသေးတာကြောင့်ဒီအမှုနဲ့ပတ်သက်ပြီးအမှန်တရားပေါ်ပေါက်ဖို့နဲ့ဗစ်တိုးရီးယားလိုအများကသတ်မှတ်ထားတဲ့ကလေးငယ်အတွက်တရားမျှတမှုရှိရေးကိုပြည်သူအများကလူလားနေကြတာဖြစ်ပါတယ်။